Welcome to the Voice of America in Burmese.
Mingla nya cha ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ14ရက်တနင်္ဂနွေနေ့ညဘက်9:30အထိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။ line meter 1925 32တို့ကနေဖိုင်းယူနားဆင်နိုင်ပါတယ်ရှင်။မနင်္ဂလာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါသတင်းတစ်ပတ်ကြော်ကြားဆန္ဒပြနေတဲ့တူနီရှားနိုင်ငံမှာတော့ဒီကနေ့ဆက်ပြီးဆန္ဒပြကြဖို့စော်ဩနေကြပါတယ်ရိုဟင်ဂျာတွေထာနေပြန်နိုင်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့မနေ့ပြန်နေပြည်တော်မှာဆွေးနွေးကြဖို့ရှိနေပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင
်ကောင်းပါပြီရှင်အယတာအစိုးရလက်ထက်မှာငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့လူငယ်တွေကိုဖမ်းဆီးအကျဉ်းချပြီးတော့တရားစွဲဆိုမှုတွေရှိနေတဲ့အပေါ်ချွင်းချက်မရှိပြန်လို့ပေးရကြောင်းသားလူငယ်နဲ့ရဖက်အဖွဲ့စီပေါင်း100ကျော်ကတဘောရာထုတ်ပြန်တောင်းဆိုလိုက်ပါတယ်
လေရှာစီပေါ်နေခန်းစီခံရမှုတော်တော်များများကိုရှိနိုင်ရင်တော်တော်များလူငယ်တွေဖြစ်နေတယ်ပေါ့နော်အဲ့လူငယ်တွေရဲ့အဖြစ်အပျက်တွေကြည့်လိုက်တဲ့အခါကျတော့လေလူခွင့်ကြီးချုပ်ပေါက်ခံရတဲ့အကြောင်းအရာမျိုးတွေကိုအဓိကတွေ့ရတယ်
မျိုးသားလူငယ်ကွန်ရက်ကမှတင်စာရှင်းလင်းပြီးပြောတော်တာပါပြည်စုံကတော့မကြခင်ကြမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရာဆွေးနွေးကံကိုတင်ဆက်တော်မှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မှပေးစာများကဏ္ဍနဲ့ထူခြားဆက်များအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဘက်နောက်ဆုံးအသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
တူနီရှားနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးကိစ္စတွေအပေါ်မကျေနပ်မှုတွေကြောင့်မြို့တော်တူနစ်အပါအဝင်နိုင်ငံတော်ဝန်မှသတင်းတစ်ပတ်ကြားဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာဒီကနေ့တနင်္ဂနွေနေ့မှာဆက်ပြီးဆန္ဒပြကြဖို့တမကတွေနဲ့နိုင်ငံရေးပါတီတွေကလှုံ့ဆော်နေကြပါတယ်။နိုင်ငံအာဏာကို23နှစ်ကြာရယူခဲ့တဲ့တမရဇိုင်းအယ်အဘီဒိုင်းဘင်အာလီကိုဖျောက်ချနိုင်ခဲ့တဲ့တူနီရှားနိုင်ငံရဲ့အာရတ်ຫນွေဦးတော်လှန်ရေးကဒီကနေ့တနင်္ဂနွေနေ့မှာ9နှစ်ပြည့်မြောက်တာလည်းဖြစ်ပါတယ်။အလို့အကန်းလွတ်လပ်မှုနဲ့ဂုံတိတ်ခါလို့လုပ်ခဲ့တဲ့ခုနှစ်ကကြွေးကြော်ခဲ့ကြသလိုပြီးခဲ့တဲ့သတင်းပတ်ဆနပြပွဲမှာထပ်ပြီးတော့ကြွေးကြော်ခဲ့ကြရပြန်ပါတယ်။တော်လန်ကြီးကလူတွေရဲ့နေစဉ်ဘဝအတွက်ဘာမှဖြစ်မလာပဲစိုးသက်သက်စိုးလာနေတယ်။နိုင်ငံရေးသမားတွေကလူထုကိုပစ်ထားပြီးသူတို့တက်တာရတက်တာချောင်းမဲ့အာယုံစိုက်နေတယ်လို့ဖာတမာဘင်ဟာဆင်းကပြောပါတယ်။တူနီရှားဆိုရရဲ့ချူချံချွေတာရေးအစည်းအဝေးအပေါ်ဆန့်ကျင်ဆန္ဒပြမှုတွေသတင်းတစ်ပတ်ကြာထွက်ပေါ်လာပြီးနောက်မှာတော့ချွတ်တဲ့မိသားစုတွေအတွက်အထောက်အပံ့ကိုဒေါ်လာ 80.3 သန်းတိုးမြင့်ဖို့အစိုးရကစီစဉ်နေတယ်လို့တာဝန်ရှိသူတဦးကမနေ့စနေနေ့ကပြောပါတယ်မိသားစု2သိန်းခွဲလောက်ပါဝင်မှာဖြစ်ပြီးချွတ်တဲ့သူတွေနဲ့လူလက်တန်းစားတွေကိုအထောက်အကူဖြစ်စေမယ်လို့လူမှုဖူလုံရေးဝန်ကြီးကပြောဆိုထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကိုအတွင်းကိုကလေးဘွားမှာတရားမဝင်ရောက်ရှိလာခဲ့တဲ့တိမ့်နဲ့ချီတဲ့လူတွေကိုအကာအကွယ်ပေးထားတဲ့ဒါကအစီအစဉ်အရအဲ့ဒီအကာအကွယ်ပေးမှုတွေကိုတက်တန်းတိုးဖို့ရှောက်ထားချက်တွေကိုဆက်ပြီးတော့လက်ခံသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကစနေနေ့မှာပြောကြားလိုက်ပါတယ်ဒါကအစီအစဉ်ကိုအခုနှစ်အကုန်မှာအဆုံးသတ်ဖို့တမတ်ထရမ့်ရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တရားသူကြီးတူကပြီးခဲ့တဲ့သတင်းပတ်မှာယာယီတားမြစ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုနိုင်ငံသားဖြစ်မှုနဲ့လူမှုကြီးကြပ်ရေးဌာန USCIS ကကျင်းညာလိုက်တာဖြစ်ပါတယ်။နောက်ထပ်ကျင်းညာချက်မထုတ်မချင်းဒါကအစီအစဉ်ကို2018ခုနှစ်စက်တင်ဘာ5ရက်နေ့မဖြတ်ခင်ကအတိုင်းဆက်လက်လှုပ်ဆောင်သွားမှာဖြစ်တယ်လို့ဒီကျင်းညာချက်ထဲမှာပြောထားပါတယ်။ဒါကအစီအစဉ်ရအကာအကွယ်ပေးမှုတွေကိုအရင်ကရထားတဲ့သူတွေအနေနဲ့တက်တန်းထပ်တိုးဖို့တောင်းဆိုနိုင်ကြောင်းဒါပေမဲ့ဒါကအစီအစဉ်ရအကာအကွယ်ပေးမှုတွေကိုဘယ်တော့မှမရထားတဲ့သူတွေရဲ့တောင်းဆိုချက်တွေကိုတော့ USCIS အနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာဝိုင်ပြည်နယ်မှာမနေ့စနေနေ့မနက်ပိုင်းဒုံးကျည်အန်တီရဲ့မှားယွင်းသတိပေးချက်ဟာလုံးဝလက်သင့်ခံနိုင်ကြမရှိဘူးလို့ဟာဝိုင်ပြည်နယ်အုပ်ချုပ်ရေးမှူးကပြောဆိုပြီးဒီဒုံးကျည်သတိပေးချက်ကလူအမှားဖြစ်တယ်လို့လည်းသူကပြောပါတယ်။ဒုံးကျည်အန်တီရဲ့သတိပေးချက်ကြောင့်ကျွန်းသူကျွန်းသားတွေကြားထိတ်လန့်တကြဖြစ်ခဲ့တာပါ။ဒီဖြစ်ရကြောင့်ဒေါသထွက်ပြီးစိတ်ပြက်လက်ပြက်လည်းဖြစ်ရတယ်လို့အုပ်ချုပ်ရေးမှူးကမနေ့စနေနေ့နေ့ကင်းပိုင်းမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဘလိုပုံစံမျိုးနဲ့ဒီလိုအမှားမျိုးဖြစ်ခဲ့တယ်လဲဆိုတာကိုသတင်းတောက်တွေကထပ်ခါတလဲလဲမေးမြန်းခဲ့ကြပြီးဒီလိုအမှားမျိုးထပ်မဖြစ်ရအောင်ပြည်내အစိုးရအနေနဲ့အဖက်ဖက်ကအသေးအချာဆောင်ရွက်ပါမယ်လို့အုပ်ချုပ်ရေးမှူးကပြောဆိုခဲ့ပါတယ်။ဟာဝိုင်ပြည်내ရေးပေါ်စီမံခန့်ခွဲမှုဆိုင်ရာဌာနရဲ့အကြီးအကဲကတော့မှားယွင်းသတိပေးချက်အတွက်တာဝန်ရှိသူတဦးအနေနဲ့ဒီကိစ္စပေါ်မှာစိတ်မသက်မသာခံစားရပါကြောင်းသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။မနေ့စနေနေ့မနက်ပိုင်းကရုပ်သံရေဒီယိုအီးမေးလ်နဲ့လက်ကင်ဖုန်းတွေကနေအရေးပေါ်သတိပေးချက်ရရှိခဲ့ပြီးတော့နောက်မှာတော့ထိတ်လန့်ကြကြဖြစ်ခဲ့ရတယ်လို့ဟာဝိုင်ဒေသခံတွေကပြောဆိုကြပါတယ်ရှင်။
ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့အနေနဲ့သူ့ရဲ့သမ္မတတက်တန်း6နှစ်ကိုထပ်တိုးသွားဖို့စိတ်ဝင်စားသလိုရှင်းနေမှချင်းပါမယ်ရွေးကောက်ပွဲတွေကိုဖျက်သိမ်းသွားဖို့လည်းစိတ်ဝင်စားဘူးလို့ပြောလိုက်ပါတယ်ရွေးကောက်ပွဲတွေပယ်ဖျက်ဖို့မရှိသလိုတက်တန်းတိုးသွားဖို့လည်းမရှိကြောင်းအထူးသဖြင့်သူ့ရဲ့သမ္မတတက်တန်းကိုတိုးဖို့မရှိဘူးလို့မင်ဒါသတင်းဝက်ဘ်ဆိုက်နဲ့တွေ့ဆုံမေးမြန်းစဉ်မှာသမ္မတဒူတာတေပြောကြားခဲ့တာဖြစ်ပါတယ်သူ့ရဲ့သမ္မတတက်တန်းကတော့2022ခုနှစ်မှာကုန်ဆုံးမှာဖြစ်ပါတယ်သမ္မတဒူတာတေဟာဖိလစ်ပိုင်ဖက်ရိုအစိုးရနဲ့ဆိုင်တဲ့သူ့ရဲ့အမြင်တွေနဲ့ပတ်သက်ပြီးတော့မင်ဒါသတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတဒူတာတေကသူ့အနေနဲ့ဝန်ကြီးချုပ်စနစ်ကိုစနစ်လိုဩဇာကြီးမားပြီးတော့သမ္မတစနစ်ရှိတဲ့ပြင်သစ်အစိုးရလိုမျိုးမျှော်မှန်းထားတယ်လို့ပြောပါတယ်။ဒါပြင်သူ့အနေနဲ့နောက်ထပ်မြင်ကျင်တဲ့အပြောင်းလဲတစ်ခုကတော့အထက်နဲ့အောက်လွှတ်တော်နှစ်ယောက်ကိုဥပဒေတည်မြန်မြန်ပြဋ္ဌာန်းသွားနိုင်မဲ့လွှတ်တော်အမတ်50ပါဝင်တဲ့လွှတ်တော်တရက်အဖြစ်ပြောင်းလဲဖွဲ့စည်းတာကိုမြင်ကျင်တယ်လို့လည်းပြောပါတယ်ခင်ဗျာ။
အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 4335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေတွေနဲ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေပြန်လည်လက်ခံရေးအသေးစိတ်ဆောင်ရွက်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတို့မနေ့ပြန်တင်းလာနေ့မှာနေပြည်တော်မှာတွေ့ဆုံဆွေးနွေးပြီးနှစ်ဖက်တာဝန်ရှိသူတွေပါဝင်မဲ့အကောင့်ထဲဖို့ရေးအဖွဲ့ဖွဲ့ဖို့ရှိနေပါတယ်။ဆွေးနွေးပွဲမှာပါဝင်ဆောင်ရွက်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုကိုးကားပြီး Reuters သတင်းကအခုလိုဖော်ပြတာပါ။ဖြည့်ရှင်းပွဲကိစ္စတွေရှိနေသေးတဲ့အကြောင်းနဲ့အိုးအိမ်စွန့်ခွာထွက်ပြေးသူတွေတဲကပထမအထုပ်ဌာနေပြန်နိုင်မဲ့အချိန်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းဆွေးနွေးပွဲတက်ရောက်ခဲ့ကြတဲ့ဘင်္ဂလားဒေ့ရှ်အကြီးတန်းတာဝန်ရှိသူနှစ်ဦးကပြောဆိုထားပါတယ်။ဒုက္ခသည်တွေကိုနှစ်ဖက်ဘူးရဲစီစစ်ရေးဘလို့လုပ်မလဲဆိုတာကလည်းဖြည့်ရှင်းရမယ့်အဓိကအချက်ဖြစ်တယ်လို့ပြောပါတယ်။အဖွဲ့ဝင်14ဦးပါဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်မဲ့နိုင်ငံသားရေးဝန်ကြီးဌာနထိပ်တန်းတာဝန်ရှိသူစာဟီဒူဟာကီကတော့ဒုက္ခသည်တွေဌာနေပြန်ရမှာအဆင်ပြေစေမဲ့အခင်းအချင်းမျိုးဖန်တီးပရိတ်ကအစင်ခေါ်ချက်ဖြစ်တယ်လို့ပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ဟိန္ဒူ900ကိုမြန်မာဘက်ကအစိုးပြုထားပြီးဌာနေပြန်ရစ်အတွက်လည်းသဘောတူထားပြီးဖြစ်ကြောင်းသူတို့နဲ့အတူမွတ်စလင်900လည်းပထမအထုပ်ဌာနေပြန်လာမဲ့သူတွေထဲမှာပါလာနိုင်ကြောင်းမြန်မာအစိုးရပြောခွင့်ရဦးစော်ထေကပြောဆိုထားပါတယ်။အကောင့်အစိုးအတွေ့အကြုံတွေကိုလေ့လာနိုင်မှာဖြစ်တဲ့အတွက်ပထမဆုံးဌာနေပြန်ရစ်လုပ်ငန်းစဉ်ကအရေးကြီးတယ်လို့လည်းဥစော်ထေကထပ်လောင်းပြောဆိုထားပါတယ်ရှင
်။တရုတ်နိုင်ငံကမ်းလွန်မှာသတင်းတစ်ပတ်ကျော်ကြာမီးလောင်နေတဲ့အီရန်ရေနံတင်သင်္ဘောဟာဒီကနေ့တနင်္ဂနွေနေ့မှာအကြီးအကျယ်ပေါက်ကွဲမီးလောင်သွားပြီးနစ်မြုပ်သွားပြီဖြစ်ပါတယ်။သင်္ဘောပေါ်မှာလိုက်ပါသွားသူတွေရဲ့ကျွမ်းကျင်ရုပ်အလောင်းတွေကိုရှာဖွေနိုင်ဖို့မျှော်လင့်ချက်မရှိတော့ဘူးလို့အီရန်ရှာဖွေကယ်ဆယ်ရေးအဖွဲ့ပြောခွင့်ရမိုဟာမက်ရက်စတက်ကသင်္ဘောမနစ်မြုပ်ခင်မှာပြောခဲ့ပါတယ်။အရှေ့တရုတ်ပင်လယ်ထဲမှာတရုတ်ကုန်တင်သင်္ဘော CF Crystal နဲ့ပြီးခဲ့တဲ့သတင်းဘက်ကတိုက်မိခဲ့တဲ့ရေနံတင်သင်္ဘော Sanchi ကသင်္ဘောသား3ဦးတို့ရဲ့ရုပ်အလောင်းတွေကိုကယ်ဆယ်ရေးအဖွဲ့တွေကရရှိခဲ့ပါတယ်။ Sanchi သင်္ဘောကုန်းဘက်ပေါ်ကနေမနစ်စနေနေ့မနက်ပိုင်းကသေဆုံးသူရုပ်အလောင်း2လောင်းရှာဖွေတွေ့ရှိတယ်လို့တရုတ်နိုင်ငံပိုင်သတင်းစာကဖော်ပြပါတယ်။ပြီးခဲ့တဲ့သတင်းပတ်အစောပိုင်းမှာတွေ့ရတဲ့အလောင်းတလောင်းကလည်းပျောက်ဆုံးနေတဲ့သင်္ဘောသား32ဦးတည်းကဖြစ်မယ်လို့ယုံကြည်ထားပါတယ်။ပျောက်ဆုံးသင်္ဘောသားတွေထဲမှာတော့အီရန်နိုင်ငံသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးတို့ဖြစ်ကြပါတယ်ခင်ဗျာ
။မြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့မနေ့ပြန်တင်းနယ်လာနေမှာအပြစ်ရပါမွန်ကျွန်ရွာရဲ့မြောက်ကိုရီးယားဘက်ချမ်းမှာအလုပ်သဘောအဆင့်ဆွေးနွေးဖို့သဘောတူထားကြောင်းတောင်ကိုရီးယားပြည်လဲပေါင်းစည်းရေးဝန်ကြီးဌာနကမနေ့စနေနေ့မှာပြောပါတယ်။တောင်ကိုရီးယားဘက်ကယဉ်ကျေးမှုအကစားနဲ့ခီးသွွာလာရေးဆိုင်ရာဝန်ကြီးဌာနတာဝန်ရှိသူတွေဥဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဆီလွတ်ပြီးတောင်ကိုရီးယားမှာကျင်းပမဲ့ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားဘက်ကတရုတ်ပြအမှုပညာအဖွဲ့ဆီလွတ်ရေးအလားအလာနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့ကြေညာချက်မှာဖော်ပြပါတယ်။ဆောင်းရာသီအိုလံပစ်ပွဲတော်မှာမြောက်ကိုရီးယားအမျိုးသမီးဟော်ကီအသင်းနဲ့ပေါင်းပြီးရှင်ပြိုင်နိုင်ဖို့ကိုလည်းကြိုးစားနေတယ်လို့တောင်ကိုရီးယားကပြောထားပါတယ်။ဒီဆိုပြုချက်ကိုစဉ်းစားနေတယ်လို့မြောက်ကိုရီးယားနိုင်ငံတကာအိုလံပစ်ကော်မတီတာဝန်ရှိသူတွေကတုံ့ပြန်ထားပါတယ်ရှင်
။လေငါခွဲစိတ်ပြုပြင်ထားပြီးတော့အမေရိကန်အစိုးရရဲ့ရှုဝဲချက်တွေကိုပေါ်ထုတ်ခဲ့တဲ့ဂျော့စီမန်နင်းကတော့အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်အထက်လွှတ်တော်အမတ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့မှတ်တမ်းတွေအရ ဖော်ပြနေပါတယ်သူမဟာလာမဲ့ဂျွန်လာမာကျင်းပမဲ့ပါတီအတွင်းအကျိုးရွေးကောက်ပွဲတွေမှာမယ်ရီလန်းပြည်နယ်အထက်လွှတ်တော်အမတ်အဖြစ်နှစ်ကြိမ်ဆက်တိုက်လှုပ်ထားတဲ့ဘန်ကာဒင်နဲ့ရှင်ပြန်အရွေးခံတော့မှာဖြစ်ပါတယ်မင်းအနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်နိုင်ဖို့အတွက်ပြည်내ရွေးကောက်ပွဲကော်မရှင်ဘုတ်အဖွဲ့ထံကို February 29ရက်နေ့မတိုင်ခင်အမည်စီရင်ပေးသင့်ရမှာဖြစ်ပါတယ်။လက်ရှိ Maryland ပြည်내အထက်လွှတ်တော်မှာ Cardin ဟာအကြီးတန်းဒီမိုကရက်အမတ်တဦးဖြစ်သလိုအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဝင်တဦးလည်းဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကိုထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ burmese.burmisenews.com မှာဖန်ယူကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်။အယတာအစိုးရလက်ထက်မှာအကြမ်းမဖက်ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့လူငယ်တွေနောက်သတင်းသမားလူငယ်တွေနဲ့တိုင်းရင်းသားလူငယ်တွေကိုမတရားအသင်ဆက်သွယ်မှုပုံမှန်ဆက်ရာတွေနဲ့ဖမ်းဆီးထိန်းနှင်အကျဉ်းချပြီးတရားစွဲဆိုမှုတွေရှိနေတဲ့အပေါ်ချွင်းချက်မရှိပြန်လုပေးရတဲ့လူငယ်တွေလှုပ်ကုံတိုက်ခါနဲ့အညီဖြတ်ကြည့်ရှင်းတန်းလုပ်ကိုင်နိုင်ရေးကြောင်းသားလူငယ်နဲ့အရက်ဖက်အဖွဲ့အစည်းပေါင်း130ကျော်ကတဘောရာထုတ်ပြန်ချက်ထုတ်ပြန်ပြီးတော့အစိုးရကိုဒီကနေ့တောင်းဆိုလိုက်ပါတယ်။အပြည့်အစုံကတော့မဆုမုံကတင်ပြထားပါတယ်ရှင်။
ဟုတ်ပါတယ်ပြည်သူကရွေးချယ်လိုက်တဲ့အယက်သားအစိုးရလက်ထက်လူခွင့်ရည်နဲ့ဒီမိုကရေစီဖော်ဆောင်မယ်ဆိုတဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်နေချိန်မှာပဲအယက်ဖက်လူငယ်အစုအဖွဲ့တွေနဲ့လူခွင့်ရည်တက်ကြွလှုပ်ရှားတဲ့လူငယ်တွေငြိမ်းချမ်းရေးလှုပ်ရှားတဲ့သူတွေနောက်ပြီးတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာအတွက်တောင်းဆိုတိုက်ပွဲဝင်သူတွေတချို့ဖမ်းဆီးရေးယူမှုတွေရှိနေတာပါအထူးသဖြင့်ကတော့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်တဲ့ကရင်နီလူငယ်တွေဖမ်းဆီးခံရတာပြည်သူစစ်အမှုနဲ့တအောင်းလူငယ်ဖမ်းခံရတာနောက်ရခိုင်သတင်းရယူမှုနဲ့ရိုက်တာသတင်းတော်လူငယ်အုပ်ဖမ်းခံရတာနောက်မီဒီယာကိုသတင်းစကားပြောဆိုမှုနဲ့ကလေးစစ်သားကိုအောင်ကိုထွေးဖမ်းဆီးခံရတာနဲ့စစ်ဖြစ်ပွားနေတဲ့နမ်ဆန်မြို့နယ်တွင်ကចောင်းသားလေးဖမ်းခံရတာလိုမျိုးလူငယ်တွေနဲ့အရက်ဖက်အဖွဲ့အစည်းတွေအပေါ်မှာတချို့နောက်ဖမ်းဆီးမှုတွေနဲ့လူငယ်တွေရဲ့လူခွင့်ရလူကုံတိုက်ခါနဲ့အညီလုံခြုံမှုကင်းမဲ့နေတာကိုပြသလိုလူငယ်တွေရဲ့အခန်းကဏ္ဍကိုအလေးထားမြင့်တင်ပေးဖို့ចောင်းသားလူငယ်နဲ့အရက်ဖက်အဖွဲ့အစည်း130ကျော်ကသဘောထားထုတ်ပြန်ချက်ကြေညာပြီးတော့အစိုးရကိုဒီကနေ့တောင်းဆိုလိုက်တာဖြစ်ပါတယ်အထူးသဖြင့်ကတော့နိုင်ငံတော်တိုင်ပင်ခံကိုလူငယ်တွေရဲ့စွန့်ရည်မြင်မာရေးနဲ့လူငယ်တွေရဲ့အခန်းကဏ္ဍတိုးတက်ရေးနဲ့ပတ်သက်ပြီးတော့လူငယ်ရေးရာမူဝါဒတွေအကောင့်ထဲဖော်နိုင်ရေးဆောင်ရွက်နေချိန်မှာဒီလိုမျိုးဖိနှိပ်မှုတွေရှိနေတဲ့အပေါ်လူငယ်အဖွဲ့အစည်းတွေဘက်ကစူးစီးပြီးတော့တောင်းဆိုကြတာဖြစ်တယ်လို့ဦးဆောင်သူတူဦးဖြစ်တဲ့အမျိုးသားလူငယ်ကွန်ဂရက်ကမတ်တင်စာရှင်းလင်းရေးကအခုလိုရှင်းပြပါဗျာ။လက်ရှိ
ဖြစ်ပေါ်နေတဲ့ဖန်ဆီးခံရမှုတော်တော်များများကိုရှင်းနိုင်ရေးတော်တော်များများလူငယ်တွေဖြစ်နေတယ်ပေါ့နော်။အဲ့လူငယ်တွေရဲ့အဖြစ်အပျက်တွေကိုကြည့်လိုက်တဲ့အခါကျတော့လေလူခွင့်ရေးချုပ်ပေါက်ခံရတဲ့အကြောင်းအရာမျိုးတွေကိုအဓိကတွေ့ရတယ်။လူငယ်ရာမူဝါဒကလည်းတိတ်မတန်ကြီးကခင်ခင်နာနာနေပြီးတော့မှအတိုင်းအခံကိုယ်တိုင်ဆက်ရောက်ပြီးတော့ဒီအတီးပြုတ်ပြီးတော့မိတ်ဆက်ဖြန့်ချီခဲ့တယ်။အဲ့ဒီလူငယ်ရာမူဝါဒဟာဆိုရင်လေဒီလူခွင့်ရေးကိုအခြေခံပြီးရေးသားထားတယ်လို့ပြောတယ်။ဆိုတော့ဒါကိုချင်းချင်းအဖြစ်နိုင်ငံတော်အစိုးရလူငယ်တွေအတွက်ကိုလူခွင့်ရေးပို့ပြီးတိုးတက်ကောင်းမွန်လာစေလို့လည်းဆန္ဒရှိရဲဆိုတာမျိုးမြင်တွေ့ရတယ်။တစ်ချိန်တည်းမှာလည်းတကယ်ကိုတိုးတက်ကောင်းမွန်လာစေစိတ်ရှိရဲဆိုရင်သက်ပြေပြလို့ရတဲ့လူငယ်တွေဆိုအခုလက်ရှိလူငယ်တွေအန်စီခံရတဲ့ဟာတွေကလူခွင့်ရေးချုပ်ပေါက်ခံရတာဖြစ်တဲ့ကြောင့်မလို့အဲ့လူငယ်တွေကိုအမြန်ဆုံးလွတ်ပေးဖို့တောင်းဆိုလိုခြင်းဖြစ်ပါတယ်
။ဒီကြေညာချက်သဘောထားတွေကနေသက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေကိုပေးပို့ပြီးတော့တောင်းဆိုသွားဖို့ရှိလား။ခုနပြောလို့အမြန်ဆုံးပြန်လွတ်ပေးဖို့နောက်သူတို့ကြောင်းတွေပြန်တက်ဖို့လူနေမှုဘဝတွေမှာပုံမှန်ပြန်ပြီးတော့မှတို့လူမှုအတိုင်းဝန်းမှာပြန်ပြီးတော့ရှင်သန်ဖို့ပေါ့နော်အဲ့ကိစ္စတွေနဲ့ပတ်သက်ပြီးတိုက်ရိုက်တောင်းဆိုဖို့ရောရှိလားရှင
်တယောက်ချင်းစီကိစ္စတွေကလုံနေကြတယ်ပေါ့နော်လုံနေကြတဲ့အခါမှာတယောက်မှုအားဖြင့်ဘာမှမရှိဘူးဆိုတော့တွေ့ရတယ်လူငယ်တွေစူးစီးပြီးတော့ပညာချက်တွေထုတ်ပြန်ခဲ့တယ်ထုတ်ပြန်ခဲ့တဲ့ဟာပုံမှာလေတုံ့ပြန်မှုအပိုင်းအားဖြင့်အားနေတယ်ကိုယ့်ရဲ့စံကိုတကယ်နားမထောင်နေဘူးလို့လည်းယူဆနေရတယ်ပေါ့ဒါပေမဲ့ဒီပညာချက်ကတော့ကိစ္စတွေအားလုံးခြုံငုံပြီးတော့ထုတ်ပြန်တာဖြစ်တဲ့တဲ့ကြောင့်လို့ဒီစက်မတိုက်ရိုက်ဖို့စဉ်းစားတယ်နောက်လွတ်တော့နောက်အဓိကတော့ဒီနိုင်ငံတကာကလူငယ်လှုပ်ရှားမှုဒီပြဿနာကအဖွဲ့အစည်းတွေဒါမျိုးတွေကိုကျွန်တော်တို့ဒီကိစ္စတွေကိုတင်ပြခြင်းအားနိုင်ငံရေးအရာလူငယ်တွေကိုကာကွယ်မျှတင်စောင့်ရှောက်ပေးတဲ့ကဏ္ဍတွေပါဝင်ဖို့အတွက်တွန်းအားတစ်ခုဖြစ်လာမယ်လို့လည်းဆိုပါတယ်
။ဒီကနေ့ရက်စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံတွင်လူငယ်များမတရားဖမ်းဆီးအကျဉ်းချတရားစွဲဆိုမှုနဲ့ပတ်သက်တဲ့သဘောထားထုတ်ပြန်ချက်ကိုတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်လူပေါင်းတဲ့လူငယ်၊ကရင်နီလူငယ်၊ကချင်၊ကယန်း၊ရခိုင်နာကတအောင်းစားတဲ့လူငယ်အဖွဲ့အစည်းတွေနဲ့သဘာဝဘဝဝင်ရင်ထိန်းသိမ်းရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေပါပါဝင်တဲ့လူငယ်အဖွဲ့အစည်း133ဖွဲ့ကနေပြီးတော့စုစည်းထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်။
မဆူမမရှင်ခုတော့ထိုင်းဘက်ကသတင်းတပုတ်တင်ပြပါမယ်ထိုင်းနိုင်ငံကန်ချနာပူရီမြို့ထဲမှာမြန်မာနိုင်ငံသား၁၄ဦးကိုစောင်းတွေပိုက်ကွန်တွေအုပ်မိုးပြီးတော့ခိုးသွင်းလာသူတွေကိုဇန်နဝါရီလ၁၀ရက်နေ့မှာဖမ်းမိခဲ့ပါတယ်သူတို့တွေကိုတရားမဝင်တဲဆောင်လာသူကိုတော့လူကုန်ကူးမှုလူသေးဆောင်မှုတွေနဲ့တရားစွဲဆိုဖို့ရှိနေပါတယ်လက်ရှိမှာတော့တရားမဝင်နေလန်တွေနဲ့ဝင်ရောက်လာတဲ့မြန်မာနိုင်ငံသား၁၄ဦးကိုလည်းစစ်ဆေးနေပါတယ်အပြည့်စုံကတော့ထိုင်းနိုင်ငံကနေမှအေးအေးမှကသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ကန်ရှနာပူရီမြို့ကနေထိုင်းနိုင်ငံအတွင်းပိုင်းမှာအလုပ်လုပ်ဖို့အတွက်လာကြတဲ့မြန်မာနိုင်ငံသား၁၄ဦးပါတဲ့ကားတစ်စီးကိုထိုင်းအနာပိုင်းကဇန်နဝါရီလ၁၂ရက်နေ့ညနေပိုင်းမှာဖမ်းဆီးခဲ့တာပါသူတို့ကိုတယ်ဆောင်ပေးလာသူကတော့တဦးကိုဘတ်ငွေ1200နဲ့တယ်ဆောင်လာတာဖြစ်ပြီးသူတို့တွေကိုကားပေါ်မှာတင်လာပြီးပိုက်ကွန်လိုပလတ်စတစ်တွေနဲ့အုပ်မိုးပြီးစစ်ဆေးရေးဂိတ်တွေကနေမရိပ်မိအောင်တယ်ဆောင်လာတာဖြစ်ပါတယ်ဒါပေမဲ့ကြိုတင်သတင်းရထားတာကြောင့်ကန်ရှနာပူရီလဝကကနေဖမ်းဆီးမှုတွေလုပ်ခဲ့တာဖြစ်ကြောင်းဒုက္ကုံကူမှုတိုက်ဖြည့်လုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့ဦးဆိုင်အေးကပြောပြပါတယ်
။အဲကန်ဂျနာဘူဒီလမ်းကြောင်းကနေပြီးတော့ခေါ်တင်လာတာ။အဲ့ဒါသူတို့ကအေးဒီလာဝကနေတတိယလိုက်ပြီးတာပေါ့အမ14ရောက်။ခမီးတဲ့လူတွေကမြန်မာနိုင်ငံသားတွေပေါ်ပြတာခုနကပေါ့နော်။လမ်းသွားတဲ့အခါမှာရှုလဲအဲ့လိုမျိုးမြေမြမောင်းသွားတဲ့အခါကျတော့တိတ်ပြီးမရင်းမိအောင်ပေါ့။တကယ်လို့များခေါင်းတွေပါရေးပေါ်ထွက်လာမယ်ဆိုရင်တော့သူတို့ကလည်းအဲရင်းမိတဲ့ပုံစံမျိုးတွေဖြစ်သွားတော့ပေါ့သူကတော့အပေါ်ရံလောက်ပါပဲဆောင်းဟိုဟာပဲအုပ်ထားတာပုံစံမျိုးတွေထားပြီးတော့အုပ်လာ
ဟ
မ်ဆွတ်မဲ့ဒီဒီပါဆွတ်မကြအောင်ဆိုတဲ့ပုံစံမျိုးတွေ
အဲ့
ပေါ်ကနေဒီမှာတစ်ခါထပ်ပြီးတော့အုပ်ထားလိုက်ဟ
မ်
အဲ့အသက်တွေပါတော့ရှူလို့ရတယ်နောက်ပြီးတော့ဝင်လာတဲ့လမ်းကြောင်းတော့ကန်ကြန်နာကူကြီးပါမှာခေါ်လာတဲ့လူတော့ဒီအဲတရားဆွဲမှာပေါ့နောက်ပြီးကလေးတို့မှုစစ်စေးပြန်နဲ့ပြန်ပြီးတော့လွတ်လိုက်မှာစိတ်မကြပါဘူးမှာအချင်းလေးထောက်ထားရည်နဲ့အမှတ်တမ်းတစ်ခုလိုလုံနေပြီးတော့ဒီခေါ်လာတဲ့လူကိုတရားစွဲမယ်ဆိုပြီးတော့သူတို့ကနေပြီးတော့ကြီးရွယ်ပြီးတော့လုံနေတာ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစိုးရခန်းစာထုတ်ပြန်ရမှာတော့20ရာစုအတွင်းလူပေါင်း30ကျော်လူကုန်ကူးခံနေရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိထိရောက်ရောက်အရေးယူဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်2018ခုနှစ်အစိုးရခန်းစာမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာနိုင်ငံပေါင်း80ကတော့TR2 အဆင့်ဖြစ်သတ်မှတ်ခံရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖျက်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့် TR2 ဖြစ်ဖော်ပြထားပါတယ်ရှင်
။မအေးအေးပါရှင်။အခုတော့အပတ်စဉ်ကဏ္ဍကိုထုတ်လင်းပါရမယ်။မြန်မာနိုင်ငံမှာဗကြောင်ငလင်မကြာခဏအလုပ်ဝါရပါလဲ။စကိုင်းပြည့်ွေတကြောမှာရှိတဲ့ရှန်ကုန်မန္တလေးနိုင်ငံမြောက်ဖျားမှာဆောင်းမဲ့မြစ်ဆုံဆဲနဲ့ရှေးဟောင်းယဉ်ကျေးမှုနဲ့မြေပကန်အတွက်ငလင်အန္တရာယ်တွေအကြောင်းမြန်မာနိုင်ငံငလင်ကော်မတီနိုင်ကထောက်တာဦးသိန်းကိုတော်ခင်မျိုးသက်ကတွေ့ဆုံမေးမြန်းထားပါတယ်။
အခုလိုမျိုး VOE ဖြစ်ကြပြီးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ။ဆရာ။ဆရာ
။လုံးဝတော်
ပါ။ဟုတ်ကဲ့ပါဆရာ။ဆိုတော့ဒီငရင်အန်ရဲကြီးတဲ့ဟိုမြန်မာနိုင်ငံပေါ့နော်။ဘယ်နေရာတွေကအထူးသတိထားဖို့လိုပါလဲဆရာ
။ဟုတ်လုံးဆုံးပေါ့လေအဲ့ဒါလေးမဖြေခင်ပေါ့။အဲဘယ်အကြောင်းကြောင့်အဓိကအဖြစ်ပေါ့။ဘုမပြည်မငရင်လှုပ်လဲဆိုတော့
ဟုတ်ကဲ့ပါဆရာ
။ဟုတ်အိန္ဒိယမြေတုကြီးဆိုတဲ့ဒီဟိုမြေသားတူအချက်ကြီးကတော့မြန်မာမြေတူကြဘက်ကိုတော့ဟိုဘောအရှိမြောက်ဒါရွေ့ပြီးတော့မှထိပြီးတော့မှတော့ငုံရှိုးသွားတော့အဲ့မှာဒီတွန်းခေါက်တော်နှန်းနေတဲ့ပြည့်ရွေကြီးတွေဒီပေါ်လာပြီးတော့ဒီငရေလှုပ်တာပေါ့နောက်ဒုတိယကတော့ဒီကပ္ပတိပင်လယ်ကစတဲ့တော့မြန်မာမြေတူကြအငယ်လေးကနော်မြောက်ဖက်ကိုရွေ့လာရဲ့နဲ့နော်သခိုင်းပြတ်ရွေ့ဆိုတဲ့ဟာကြီးဒီအရှိဘဆုံးမှာဖြစ်ပြီးတော့ဆိုသူ့အတိုင်းလဲမရင်ကြီးကြော်ဒီလှုပ်တာပေါ့အဲ့ဟိုအကြောင်းချက်ပေါ့နှစ်ခုကြောင့်ပေါ့ဟာဆိုအဲ့အခါကျတော့အဲ့ဒီအကြောင်းချက်ပေါ့နှစ်ခုစုံစည်းတဲ့နေရာတွေကဒီအနေအများဆုံးပေါ့ဥပမာဆိုလို့ရှိရင်ခြုံကြည့်ရင်နော်မန္တလေးတိုင်းရဲ့ဟိုအရှိပချမ်းပေါ့နော်စောစောပြောတဲ့ဟာတွေနဲ့ဒီဝင်ပြီးတော့ဒီအကြောင်းရင်းစုံတဲ့နေရာတွေကနော်ပဲခူးတိုင်းရဲ့ပေါ့အရှိပချမ်းနော်နောက်ကြတော့ဒီချင်းတောင်နယ်ရဲ့ဒီမြောက်ဖက်နဲ့ စကိုင်းတိုင်းရဲ့ဒီမြောက်ဖက်ချမ်းအဲ့ဒီသုံးနေရာကတော့ဟိုအပြင်းထန်ဆုံးဒီခါးဖို့ရှိတဲ့ဒီနေရာတွေပေါ့ဘာလို့ဆိုတော့စောစောလို့ဒီပြုတ်ရည်ကြီးတွေပေါ့အဲ့ဒီအတိုင်းဖြစ်တာဟုတ
်ဒီမြန်မာနိုင်ငံမြို့ကြီးတွေမြို့ကြီးတွေမှာသတိထားတဲ့မြို့ကြီးတွေဘယ်မြို့ကြီးတွေကငရဲအန်တရာကိုသတိထားတဲ့ပြောပြပေးပါရှင
့်ဟိုပေါ့သတိထားတင်ဆုံးဒီမြို့ကြီးတွေပေါ့အနေဒီအများဆုံးမြို့ကြီးတွေကတော့မတောင်ဘက်ကစပြီးတော့နည်းနည်းကြည့်သွားရင်ပဲခူးရှိမယ်နောက်ဖြူးရှိမယ်နောက်တောင်ငူရှိမယ်နောက်နေပြည်တော်ပြည်မနာပေါ့လေနောက်တာစီတဲတော်ဟာဝင်းတွေ့ပေါ့နောက်မန္တလေးစခိုင်တို့မြို့ကြီးတွေကပြောရင်ပေါ့ဟုတ
်ကဲ့
နောက်မြို့အလက်ထဲကတော့ဒီတကောင်းတို့တပေကျင်းတို့နောက်ကြတော့တော့ဘူတာဟုတ်စားတဲ့ဖြစ်ပေါ့။ဟု
တ်က
ဲ့။နောက်ဒီဘက်ချမ်းကြည့်လိုက်မယ်ဆိုလို့ရှိရင်တော့လေ။နည်းနည်းပေါ့လေ။မြေနာအများဆုံးခံနိုင်တာကတော့ဟိုဟိုပါပေါ့။စကိုင်းတိုင်းဒီမြောက်ဖက်ကဟာလေးပေါ့။ဟိုမလဲတော့ကလေးဝါတို့ပါတော့။ဒါမျိုးသူတို့တွေကတော့ဟိုမြို့လက်ကလေးတွေဆိုတော့ဟိုပါပေါ့။အနေရတော့များတယ်။ဘေးရတော့အလေလက်အနေနဲ့ဘေးနဲ့နည်းခွဲတိမှာဖြစ်မှာဆိုလူရည်ဒီများရင်တော့အဆောက်အဦကြီးကြီးမားမားကြီးရှိရင်ဘေးကပိုများတာပေါ့ဟုတ်ကဲ့တော့အနေကအတူတူဘေးနဲ့အဲ့ဒီနေရာကြီးကြတော့အနေကတော့ကြီးတယ်ဒါပေမဲ့ဘေးကြတော့နည်းနည်းယော့ဒီမြို့ကြီးတွေနဲ့ဆိုင်ဘာလို့မြို့လက်တွေပဲဖြစ်တယ
်ဟုတ်ကဲ့ပါဆရာနောက်နောက်ဆုံးပေါ့နော်ဒီကအဓိကရန်ကုန်မြို့ကြီးပေါ့နော်ရန်ကုန်မြို့ကြီးမှာဘယ်နေရာတွေမှာဟိုငလျင်တန်ဟိုအများဆုံးငလျင်တန်အများဆုံးခံနိုင်ရမယ်ဆိုတာလည်းဆရာပြောပြပေးပ
ါဆိုတော့ငဘောတော့ရန်ကုန်မြို့ကနည်းနည်းသေးသေးတယ်ဆိုတော့
ဟုတ်ကဲ့
ငလျင်တန်ပေါ့အလတ်လောက်ပဲခါမယ်နေရာတွေမြေလည်းမာတဲ့နေရာတွေငဘောရန်ကုန်ကအခုကျတော့ဟိုအရှိဘက်ကိုစကိုင်းပြည့်ရွေဆုံးရှိတဲ့ဘက်ကိုဆယ်မှန်လောက်အထိဒီတိုးသွားတယ်နော်တကုံဒီတောင်မြောက်တကုံအရှိမြို့နယ်ဇေတကုံစစ်ကမ်းမြို့နယ်စသဖြင့်အဲတို့တို့ကတ်သွားပြီးတော့မြေပြော့တွေလည်းများတဲ့နေရာဖြစ်တယ်ဆိုတော့အဲ့ဒီအပိုင်းကတော့ရန်ကုန်အရှိပိုင်းကတော့ငရင်သာဟောဟောလေ
တ
ခြားနေရာနဲ့ဆိုင်ပိုးခါပေါ်ရှိ
ဟု
တ်ကဲ့ပါဆိုမြေလည်းပြော့တယ်စကိုင်းပြည့်ရေစုံတယ်လည်းနှီးသွားတယ်ဟု
တ
်ကဲ့နဂိုတော့ဒီရန်ကုန်မြို့အလေကစကိုင်းဒီပြည့်ရည်စုံနဲ့ဒီ30 35မိုင်လောက်ပဲဝေးတယ်။ဘူအဲ့ဒီအခြေဆုံးမြို့နယ်တွေက15မိုင်မိုင်20ပဲဝေးတော့တယ်။ဆိုတော့တော်တော်ကတ်တယ်။ဟု
တ်ကဲ့။
နောက်မြေကလည်းပျော့တယ်။ဟုတ်ကဲ
့ပါဆရာ။ဆရာရန်ကုန်ပြီးတော့ဆရာမန္တလေးဆက်နေလဲပါမန္တလေးမြို့ကြီးကြ
ောင့်။မန္တလေးကတော့ရန်ကုန်နဲ့ဆိုင်ရင်သူအစင်လာအရာတော်ဟောမြေအနေကတော်တော်များပါတယ်ဆိုခွဲထားကြဆိုလို့ရှိရင်ဖြည့်စီမှုဒီများဆုံးပေါ့နော်ဟောသူဟောပေါ့မာကတ်ဒီစကေးအတန်ကိုတော့နောက်တစ်ခါကြတော့30လောက်အထိတောင်မှသူပြတ်နိုင်ဆိုတော့သူမန္တလေးကလည်းသူမာတဲ့ဒီမြေတွေရှိတယ်ဟောမန္တလေးပေါ့အနောက်ပိုင်းကတမီပြော့နေရတယ်။နော်မြင့်တဲ့ဒီနီးတဲ့နေရာတွေကနော်တချို့နေရာတွေကဒီရေဝတ်တဲ့နေရာတွေကြောင့်ဖြစ်တယ်။နော်စကိုင်းပြည့်ရွေးနေလဲတော်တော်ကတ်တယ်။နော်6မိုင်9မိုင်လောက်ပဲဝေးတယ်။ဆိုတော့မန္တလေးအနောက်ပိုင်းကတော့ဘူပစ္စည်းများမှာပေါ့။မန္တလေးအရှေ့ပိုင်းနဲ့ဆိုင်။မခမကြီးပြောလိုက်ရင်85လမ်း86လမ်းရဲ့ဘူအရှိတ်တည်းကပိုပြစီများနိုင်ဟု
တ်
ကဲ့ပါเนาะဒီအရှိပချာမြေလဲမာတယ်စကိုင်းပြည့်ပြည့်စုံတယ်လည်းနည်းနည်းပိုလှမ်
းဟုတ်ကဲ့ပါဆရာဆရာခုမြို့တက်တယ်ထားတယ်နေပြည်တော်ဆရာ
နေပြည်တော်ကတော့ဒီပြည်မနာနဲ့စာလို့ရှိရင်တော့အနေပိုများတယ်ဘာလို့ဆိုဒီပြည်မနာတော့ကဒီစကိုင်းပြည့်ရွေနဲ့ဆယ်မိုင်လောက်ဒီဝေးသေးတယ်ဟိုနေပြည်တော်လုတ်တဲ့နေရာစကိုင်းပြည့်ရွေနဲ့ကတ်တော်မင်းနမလောက်အထိကတ်နေတဲ့နေရာတွေပါတယ်ဆိုတော့တမနဲ့တစ်ခုကတော့ရှိတာ
ตัวถ้ามีญีรีรอตัวส่องมาทาอูปอเลยสอเนบิรอก็แลสอๆยุบปะไล่ได้อันนี้ตัวเมียอันนี้จี้มาได้ดิမျိုးတွေมาป่าเลยดิโกโลผู่โลเนี่ยดิอลาดูมันได้สกายนูเนี่ยอลาดูเว้ยโอเคครับสอเมียอันนี้อดอจี้ว่ะครับโอเคครับสอแล้วตริทาเนี่ยตะชาမျိုးจี้บาสิบาดิล่ะสอ
ตริทาเนี่ยตะชาမျိုးยีเนี่ยတော့ဟိုဘာပေါ့အဲပျက်စီးမှုများဆိုအောက်ကအဲပြင်းထန်ဆုံးဆိုတဲ့ဟာတဲ့မှာရွှေဘူတို့နောက်မုံရွာတို့အဲ့လိုနေရာတွေပါတော့ပေါ့လေနော်အဲနောက်ကြောက်ဆယ်တို့စသဖြင့်အဲ့လိုမျိုးတွေရတယ်မနောတရိသထားမှာပေါ့ဆိုစကိုင်းပြည့်ရွေးနေလဲတိတ်အဝေးကြီးတော့ပေါ့ဟုတ်တယ်နောက်မိတ်ချီလာတို့စသဖြင့်
โอเคครับสักครู่เอออีนิสสงเทศมาเซ่ซ่อมเนี่ยอะคูเอออซีซั่นป่ะเนาะไอ้อ่ะเซ่ก็เลยตลอดជីบาเลยเซียดีเซ่เนี่ยปัดตะปิรอเงินๆทันโหบะลูอัสเซทบะลောက်อันเดียชีเลยเซียเปียไปตัวก็ว่าสกายปัดอยู่เยไอ้เนี่ยจ้ะรอผ่าถั่วตัวเลยเนี่ยจองอาชีพจองเนี่ยก็ตอนนี้เดี๋ยวป่ะมิสสงเนี่ย
ต่อเสร็จมั้ยแล้วไปวุ้ยเลยสรแล้วตัวอันนี้ก็ตลอดฤทธิ์ชื่อแล้วตัวคู่จ้ะรอเลยตัวเสียคนละคู่เส้นเยอะสอบเลยสรตัวคู่สะจูเลยน้องหาเนี่ยแล้วสะจูหูชื่อแล้วก็สเกตไตเลยลุกท่าเลยสรตัวก็บ่ผิดหน่ายเนาะดิไม่สอดตัวก้าวมาเลยมิสสงเนาะพอสออันนี้เนี่ยสาลุชิง ตัวจ้าไม่จูเนี่ยเต็มไม่เหมียวเนาะปิสุเนี่ยแหละเต็มไม่รู้ล้าจ้าอูสรเนาะงี้ยิงจ้าแล้วป่ารอดป่าเลยกูไม่สอดเต็มมาเมียเนี่ยสออะไรเนี่ยปะทะไปแล้วตัวดอกๆชึกกูกูอ่ะตัวซาวดอกๆยีนี่นอกถั่วลาดออกมาโอเคครับสิเนาะว่าปุ้มิเอเจเนียชูดออกมานี่ตัวงี้ยิงงี้ยิงอ่ะป่าวนป่ะเนาะบุพิปีละ
ဘုမေဉာဏ်ရရှုတော်ဝင်ပြီးတော့ဘယ်เจ้าကြောင့်မဆောက်တင်လဲဆိုတော့သူစောက်တော့ဦးကြီးနေဒီထွက်လိုက်ဟုတ်ကဲ့ပါဆရာပကံဒေတာမှာငញ្ញံတန်ခဏခဏခံရပါတယ်ဆရာဒီပကံဒေတာဖျားတယ်ပေါ့နော်ရှီအောင်ဖျားတယ်ဒါမျိုးပေါ့နော်ဘလို့မြားဒီအန်ရရော့အောင်ဆရာဘလို့လုပ်တင်လဲလို့ကြံပေးကြပါလား
သူကတကယ်တမ်းကြတော့ဟိုပကံရောက်ခါရမေညာနည်းနည်းတော့လှမ်းတယ်ဟိုအနောက်ဖက်ကလာ ဒီစောစောပြောတဲ့ဒီကဘောဒီပြက်ရွေးရဒီစားတဲ့နေရာဆိုတော့သူကတော့ဟိုဘောနှစ်ရှေ့ရကိုရလောက်ဒီအိုမင်းပြီဆိုတော့ဆွေးရလဲပါတော့မြင့်တာလဲပါပါဆိုတော့သူ့နဲ့ဒီကတ်နေတဲ့ဒီမျိုးတွေကြတော့တိတ်မပြတ်ဘူးလေဟုတ်ကဲ့ဆိုတော့အဲ့ဒီအကြောင်းကြောင့်လဲပါပါတယ်သူကနည်းနည်းလေးတော့လှမ်းတယ်နောက်ဘိုးကြက်ကလည်း
တော်တော်နဲ့တဲ့အထက်ကတော့ပြက်တာဒီဆွေးမြေတာလည်းပါတော့ပါတယ်တကြောင်းပါနောက်ဘကမြေသားကလည်းနှုံးနေမြေနှုတ်ဆိုတော့အဲတော့မြေမမဟုတ်ဟုတ်ကဲ့ပါဆရာပြန်နိုင်သေးတာပေါ့နော်အန်တရာရှိနေတယ်ကျေးဇူးများကြီးတင်ပါတယ်ညမနိုင်ငံငလင်းကော်မတီနိုင်ကဒေါက်တာဦးသိန်းကိုဒေါက်ခင်မြို့တက်ကတွေ့ဆုံမေးမြန်းတော်ရပါရှင်
VOA news.com ကိုဆက်သွယ်နိုင်ပါတယ် ဖုန်းနဲ့ဆက်သွယ်လို့သူတွေကတော့0132986999လေးကို VOA American ရဲ့တနင်္ဂနွေနေ့ညပိုင်းဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24.25နဲ့30.2တို့ကနေဖမ်းယူနိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို 9 ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း 6 နာရီကနေ9နာရီအထိလိုင်းဒိုမီတာ 32, 40, 41အပြင်ဒုတိယနာရီဘက်မှာ လိုင်းလက်မီတာ 190 မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8 နာရီကနေ 9 နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2018ခုနှစ်ဇန်နဝါရီလ16ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်ည10:00နာရီတိအစီအစဉ်တွေကိုလိုင်းတူမီတာ19 25 30နဲ့အပြင်လိုင်းလမ်းမီတာ190တို့ကနေပြီးတော့လဲတူးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တော်ဖို့ရှိပါတယ်။ခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးထုတ်လွှင့်ပါမယ်။ကြက်ငွေတန်ဖိုးတည်ငြိမ်မှုနဲ့ NRD အစိုးရဆိုတဲ့ကောင်းစင်တဲ့ဒီသဘက်ဆွေးနွေးတင်ပြမှာပါ။မအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ရှင်။
ဒီရက်ရက်ပိုင်းကနိုင်ငံတော်သမ္မတဦးတင်ကျော်ဦးဆောင်တဲ့ဗန္ဒရေးကော်မရှင်အစည်းအဝေးကျင်းပပါတယ်။အဲဒီအစည်းအဝေးမှာမြမစီဝါရေးခြေအနေနဲ့ပတ်သက်ပြီးဒုံဆန်းစုကြည်ရဲ့မှတ်ချက်စကားကလည်းစိတ်ဝင်စားစရာကောင်းပါတယ်။သူပြောခဲ့တာကကျမတို့သေချာလေ့လာတဲ့အခါကျတော့ကျမတို့ရဲ့စီဝါရေးတိုးတက်မှုကထင်တာထက်မြန်တယ်ဆိုပြီးဖြစ်ပါတယ်။ဒါပေမဲ့သူဆက်ပြီးပြောတာကမြမစီဝါရေးဖွံ့ဖြိုးတိုးတက်မှုနှုန်း6ကနေ9ရာခိုင်နှုန်းကြားဆိုတာကုမဖွံ့ဖြိုးတိုးတက်ဖို့စတင်ကစားနိုင်ငံတိုင်းကအတွက်ကျင်းနောက်เสียမဟုတ်ဘူးလို့လဲဆိုခဲ့ပြန်ပါတယ်သူရဲ့အဲ့ဒီမှတ်ချက်ဟာသိပ်မကြသေးခင်တုန်းကစီဝါရေးပညာရှင်ဒေါက်တာဦးမြင့်ပြောတဲ့စကားနဲ့ဆန့်ကျင်ဘက်ဖြစ်နေပေမဲ့စဉ်းစားဖို့ကောင်းတဲ့အချက်ပါမြမစီဝါရေးအခြေအနေဘလို့ဖြစ်နေပါသလဲအဲ့ဒီထဲမှာတကယ်ချီးကျူးထိုက်တဲ့ကောင်းမွန်တဲ့တိုးတက်ဖြစ်ထွန်းမှုဖြစ်တဲ့နယ်ပယ်ရောမရှိနိုင်ဘူးလားဆိုတာကုတဘလေးလာသုံးသပ်ကြည့်ကြရအောင်ပ
ါဒေါက်တာဦးမြင့်အပါအဝင်စီဝါရေးပညာရှင်တွေရဲ့ဝေဖန်မှုဟာမှန်ကန်ပါတယ်ဆိုပြီးလက်ခံကြပေမဲ့လက်ရှိမြန်မာနိုင်ငံစီးပွားရေးဖြစ်ထွန်းမှုနဲ့ပတ်သက်ပြီး NLD အစိုးရလက်ထက်စီးပွားရေးနဲ့သက်ဆိုင်တဲ့နယ်ပယ်တွေမှာတကယ်ကိုတိုးတက်လာတဲ့နယ်ပယ်မရှိဘူးလားဆိုပြီးမေးစရာဖြစ်လာပါတယ်။လူတွေတိတ်တတိမထားမိပေမဲ့အမှန်တကယ်တိုးတက်ဖြစ်ထွန်းလာတဲ့ချီချူးထိုက်တဲ့နယ်ပယ်တခုတော့ရှိပါတယ်။အဲ့ဒါကတော့အရင်အစိုးရဆက်ဆက်ကမစွမ်းဆောင်နိုင်ခဲ့တဲ့မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်မှုနဲ့အတက်အကျအလှုပ်ရမ်းအလွန်နှဲပါအောင်ထိန်းထားနိုင်တဲ့ဗန္ဒရေးဆိုင်ရာနယ်ပယ်ပါပဲ။အတိတ်တွေကတော့ NLD အစိုးရလက်ထက်ကုံလွန်ခဲ့တဲ့2019တနှစ်တာကာလကိုပြန်ကြည့်လိုက်ရင်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်နေတာတွေ့ရမယ်အပြင်အရင်တုန်းကဖြစ်ခဲ့သလိုနေ့စဉ်အတက်အကျအလှုပ်ရမ်းဖြစ်မှုမျိုးလဲအလွန်နှဲပါခဲ့တဲ့အခြေအနေမျိုးပါ။ဒါကို NLD အစိုးရစွမ်းဆောင်နိုင်ခဲ့တယ်လို့အတိအမှတ်ပြုနိုင်ပါတယ်
။မှတ်တမ်းတွေအရ2019ဇန်နဝါရီတရက်နေ့မှာပုဂ္ဂလိကဗန်ဒီရဲ့ဒေါ်လာဝယ်ဈေးကျပ်ငွေ1358ရောင်းဈေး1362ပေါက်ပါတယ်။အဲဒီနောက်မေလတရက်နေ့မှာဒေါ်လာဈေး1349 1351အောက်လတရက်နေ့မှာ1354 1356 2018ခုနှစ်ဇန်နဝါရီတရက်နေ့မှာ1352 1354ကျပ်ပေါက်ဈေးရှိခဲ့ပါတယ်။အတိအပြေကတော့မြန်မာကျပ်ငွေဈေးနှုန်းဟာဒေါ်လာငွေနဲ့နှိုင်းယှဉ်ရင်တစ်နှစ်အတွင်းဒေါ်လာကျပ်ငွေ1350နဲ့1360ကြားမှာတည်ငြိမ်နေခဲ့တာဖြစ်ပါတယ်။ဒီလိုကျပ်ငွေတန်ဖိုးတည်ငြိမ်ရတာဟာအစိုးရရဲ့ဘတ်ဂျက်မှာဝင်ငွေနဲ့ထွက်ငွေသင့်တင့်အောင်ရထားသုံးစွဲတတ်မှုဗန္ဒာရေးအခြေအနေနဲ့ကိုက်ညီတဲ့ပမာဏလောက်ကိုပဲငွေဆက်ကူရိုက်ထုတ်မှုစတာတွေကြောင့်ဖြစ်ပါတယ်။နောက်ထပ်ထူးခြားတာတစ်ခုကတော့2019ခုနှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအလှုပ်အယံနှဲပါစွာနဲ့တည်ငြိမ်နေတဲ့ကိစ္စပါ။ဒါဟာရှေ့အစိုးရအဆက်ဆက်ဘယ်ချိန်တုန်းကမှမစွမ်းဆောင်နိုင်ခဲ့တဲ့ကိစ္စပါအကြောင်းကတော့ရှေ့အစိုးရအဆက်ဆက်လက်ထက်မှာဒေါ်လာဈေးနေရကနေမြင့်တက်လာတာမျိုးရှိခဲ့ဘူးသလိုမြင့်ရကနေနှိပ်သွားတဲ့အခြေအနေတွေလည်းရှိခဲ့ဘူးပါတယ်ဒါပေမဲ့နေရကနေမြင့်သည်ဖြစ်စေမြင့်ရကနှိပ်ဆင်းလာသည်ဖြစ်စေတည်ငြိမ်မှုလုံးဝမရှိဘဲအတက်ကျအလှုပ်ရမ်းအလွန်များခဲ့ပါတယ်တရက်ထဲမှာကိုပဲတက်လိုက်ကျလိုက်အခြေအနေဖြစ်သလိုအမြင့်ဆုံးဈေးနဲ့အနှိမ့်ဆုံးဈေးကွာခြားမှုများတဲ့အခြေအနေမျိုးပေါ်ပေါက်ခဲ့တာကိုဆိုလိုတာပါ
ဒီလိုဖြစ်ခဲ့တဲ့အဓိကအကြောင်းရင်းကတော့မြန်မာကျပ်ငွေတည်ငြိမ်ရေးနိုင်ငံเจ้าငွေလဲလှယ်ရေးနဲ့ပတ်သက်ပြီးဗဟိုဘဏ်ရဲ့ကင်တွယ်ပုံပြောင်းလဲလာတာကြောင့်လို့ခန့်မှန်းနိုင်ပါတယ်။အရင်အစိုးရလက်ထက်ကစနိုင်ငံเจ้าငွေတန်ဖိုးကိုဗဟိုဘဏ်ကသတ်မှတ်ပါတယ်။ သတ်မှတ်ရုံနဲ့မပြေးပါဘူးအဲ့ဒီသတ်မှတ်ထားတဲ့နှုံထအပေါ်အခြေခံပြီးပုဂ္ဂလိကဘဏ်တွေကိုနိုင်ငံခြားငွေနဲ့မြန်မာငွေနေ့စဉ်လေးလံတင်ရောင်းချပေးတဲ့စနစ်ကျင့်သုံးပါတယ်အတိတ်ဘယ်ကတော့ဗဟိုဘဏ်ဟာဒေါ်လာအပါအဝင်နိုင်ငံခြားငွေလဲလှယ်နှုံတွေကိုနှုံထတစ်ခုသတ်မှတ်ပေးမယ်အဲ့ဒီနှုံထအပေါ်အခြေခံပြီးပုဂ္ဂလိကဘဏ်တွေဟာဘဟုဘဏ်ကနေနိုင်ငံခြားငွေဒါမှမဟုတ်မြန်မာကျပ်ငွေတွေကိုလေးလံဈေးကနေဝယ်ယူနိုင်တယ်ပြီးရင်ပုဂ္ဂလိကဘဏ်တွေဟာသူတို့ရဲ့တရားဝင်ငွေလဲလှယ်ရေးကောင်တာတွေကတဆင့်ဘဟုဘဏ်ကသတ်မှတ်ထားတဲ့နှုံထအပေါ်အခြေခံတဲ့ရောင်းဈေးဝယ်ဈေးနဲ့ပြည်သူတွေလိုအပ်သလောက်ရောင်းချပေးရမယ်ဆိုတဲ့စည်းမျဉ်းပါဒါပေမဲ့တကယ့်လက်တွေ့မှာအရင်အစိုးရလက်ထက်တုန်းကဗဟိုဘဏ်ဟာဒေါ်လာအပါအဝင်နိုင်ငံခြားငွေလဲလှယ်နှုန်းကိုလက်ရှိပြင်ပပေါက်ဈေးထက်အလွန်နှိမ့်ပြီးသတ်မှတ်ပါတယ်။ဥပမာပြင်ပပေါက်ဈေးဒေါ်လာကျပ်1350ရှိရင်ဗဟိုဘဏ်ကဒေါ်လာကျပ်1330သတ်မှတ်တယ်လို့မျိုးပါ။အဲ့ဒီလိုပေါက်ဈေးထက်နှိမ့်ပြီးသတ်မှတ်တဲ့အတွက်လေလံဈေးမှာပုဂ္ဂလိကဘဏ်တွေဟာဗဟိုဘဏ်ကနေဒေါ်လာအပါအဝင်နိုင်ငံခြားငွေတွေကိုဝယ်ယူဖို့စူးစမ်းကြပါတော့တယ်။လို့တလို့ဗဟိုဘဏ်ကရောင်းမပေးနိုင်တဲ့အခါအကန့်အသတ်နဲ့ကိုတာနဲ့ရောင်းပေးတဲ့အခြေအနေဖြစ်ပေါ်စေပါတယ်။ပုဂ္ဂလိကဘဏ်တွေဘက်ကတော့ဗဟိုဘဏ်ကနေဒေါ်လာအပါအဝင်နိုင်ငံခြားငွေတွေကိုပြင်ပပေါက်ဈေးထက်အများကြီးဈေးလျှော့ပြီးဝယ်ခွင့်ရတဲ့အတွက်နေ့စဉ်အကျိုးအမြတ်ဖြစ်ထွန်းစေပါတယ်။ဝယ်လို့ရလာတာတွေကိုလည်းသူတို့ငွေလဲကောင်တာတွေမှာတတ်မှတ်ဈေးနဲ့လိုသလောက်ပြန်ရောင်းပေးတာမရှိဘဲကောင်တာပိတ်သွားပြီးကိုတာရထားတဲ့နိုင်ငံခြားငွေတွေကုန်သွားပြီးအဆရှိသဖြင့်အကြောင်းပြပြီးရောင်းမပေးကြပါဘူး။မှောင်ခိုဈေးမှာဈေးအမြင့်နဲ့ရောင်းပြီးကိုကျိုးရှာခဲ့ကြပါတယ်။အကျိုးဆက်ကတော့ပုဂ္ဂလိကဘဏ်တွေအကျိုးအမြတ်ရသွားကြပြီမဲ့မြန်မာကျပ်ငွေတန်ဖိုးမတည်ငြိမ်သလိုနေ့စဉ်အတက်အကျအလှုပ်ရမ်းများခဲ့ပါတယ
်။လက်ရှိအနေနဲ့ဆိုရလက်ထက်မှာတော့ဘူဘန်းဟာနိုင်ငံခြားငွေဈေးနှုန်းကိုပြင်ပပေါက်ဈေးနဲ့မတင်မရင်ဈေးမြင့်တစ်ခုမှသတ်မှတ်ပါတယ်ဒီအခါပုဂ္ဂလိကဘဏ်တွေဟာဘူဘန်ကနေဒေါ်လာအပါအဝင်နိုင်ငံခြားငွေဝယ်ယူလို့မရတော့ပါဘူးဘူဘန်ဈေးနှုန်းမြင့်နေတဲ့အတွက်သူတို့ဒေါ်လာကိုပြန်ပြီးလာရောက်တာမျိုးတော့လုံးကြရမယ့်အခြေအနေမျိုးပါဒီလိုနည်းနဲ့ဘူဘန်ဟာအတိပဲမဲ့တဲ့ငွေလဲလှယ်နှုံထသတ်မှတ်ချက်ကိုပယ်ဖျက်ခဲ့ပြီးနေ့စဉ်လက်တွေ့ကြတဲ့ဈေးနှုန်းကိုသတ်မှတ်ခဲ့တဲ့အတွက်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်လာတာဖြစ်ပါတယ်ဒီလိုမျိုးအကျငွေတည်ငြိမ်လာမှုဟာကုန်သွယ်ရေးနဲ့အခြားနယ်ပယ်အသီးသီးအတွက်ကောင်းကျိုးဖြစ်ထွန်းစေခဲ့တယ်လို့အထက်ပဲမဲ့တဲ့နိုင်ငံခြားငွေလဲလှယ်နှုံသတ်မှတ်မှုကြောင့်တိုင်းပြည်ရဲ့အရန်နိုင်ငံခြားငွေအသုံးပြုရမှုရော့နယ်လာမှုကိစ္စတွေကိုလည်းကာကွယ်နိုင်ခဲ့ကြောင်းဈေးကွက်ရဲ့အကျငွေတန်ဖိုးအပေါ်ယုံကြည်မှုရရှိစေခဲ့ကြောင်းတင်ပြလိုက်ရပါတယ
်ဥစီတူအောင်မြင်ရဲ့ပြည်ရင်သုံးသက်ချက်ကိုတင်ဆက်ပေးလိုက်တာပါ VOA ကနေတနင်္ဂနွေနေ့ညဘက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှပေးစာများခဏပါမအေးတနာကျော်ကအစူးစီးတင်ဆက်ထားပါတယ်ရှင
်မင်္ဂလာပါရှင်VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုတော့မြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကပဲနှစ်သစ်တစ်နှစ်ကူးပြောင်းသွားတဲ့အချိန်မှာကျမတို့စီစာရေးလာကြတဲ့သောရရှင်တွေရဲ့နှစ်သစ်နှုတ်ခွန်းဆက်အစားလေးတွေကိုဖော်ပြပေးစီမှာရနော်။ဖီရီသောရရှင်မက်ထရီ Facebook ပေါ်မှာရေးလာတာကတော့
ပြည်ရင်းပြည်ပမှာရှိတဲ့မြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံပါစေ။စိတ်ရဲ့ချမ်းသာခြင်း၊ကိုယ်ဥစ္စာမှခြင်းရှိကြပြီးလူရင်းဆန္ဒလည်းပြည့်ဝကြပါစေ
။ဂျိတ်တီတီဆိုတဲ့သောရရှင်ကတော့ကျွန်တော်တို့နှစ်သက်အတွက်လွှင့်ပေးတဲ့အစီအစဉ်လေးတွေကိုနားဆင်ပြီးတော့နှစ်သက်ဆုတောင်းနေအတွက်ကျေးဇူးတင်ရပါတယ်။တံပြန်မဲ့ဆုတောင်းပေးလိုက်ပါတယ်။ Happy New Year to all ဆိုပြီးအင်္ဂလိပ်လိုဖီရီကိုမှတ်ချက်လေးရေးပြီးတော့ဆုတောင်းပေးလာပါတယ်ရှင်။မြန်မာပြည်သူပြည်သားအားလုံးတွေဆူတောင်းပေးထားတဲ့မက်ထရီရဲ့နှစ်သစ်ဆုမွန်ဖြစ်ပါတယ်။တန်းဆိုးဆိုတဲ့သောရရှင်ကတော့
နှစ်သစ်မှာ VOA 1.0 သားအားလုံးကျမ်းမာရှင်လန်းချမ်းမြေ့ကြပါစေလို့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်
။ဟုတ်ကဲ့ပါ။ VOA အဖွဲ့သားတွေအတွက်နှစ်သစ်ဆုမွန်ပို့ပေးလာတဲ့သောရရှင်တန်းဆိုးကိုအထူးကျေးဇူးတင်ပါတယ်။ဒီတန်းဆိုးဆိုတဲ့သောရရှင်ကလည်းနောက်ထပ် Facebook comment တစ်ခုမှာတော့အမြဲနားထောင်အားပေးနေပါတယ်။နေ့စဉ်သတင်းကိုလည်း You Decide အားပေးနားထောင်နေပါတယ်။ VOA 1.0 သားတွေအားလုံးကိုလည်းထူးကျေးဇူးတင်ရှိပါတယ်ဆိုပြီးရေးလာပါတယ်ရှင်။ ဆမ်မြူရဲ့ဘာချူဆိုတဲ့တော်ရရှင်ကလည်းအခုလိုဆူတောင်းပေးလာပါတယ်
။ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံး2018နှစ်သစ်မှာလိုရာဆန္ဒပြေဝပါစေ။စိတ်ချမ်းသာခြင်းကိုကျမ်းမာခြင်းနဲ့ပြည့်စုံပါစေ။မီဒီယာအလုပ်ဖြင့်ကမ္ဘာအကျိုးမြတ်အကျိုးကိုယခုထက်ပိုမိုထမ်းဆောင်နိုင်ပါစေလို့ဆုမွန်ကောင်းတောင်းပေးပါတယ်။ VOA ကိုအစဉ်မြဲအားပေးလျက်ပါ
မီဒီယာအလုံးနဲ့ကမ္ဘာအကျိုးမြတ်အကျိုးကိုတည်ပိုးနိုင်ပါစေလို့ဒီတော်ရရှင်ကဆုမွန်တောင်းပေးလာတဲ့အချိန်မှာ VOA တော်ရရှင်တကုံမျိုးတကအိုလာထွန်ကတော့ Facebook မှာအခုလိုသတင်းအလုံးနဲ့ပတ်သက်ပြီးတော့ပဲဆူတောင်းပေးလာပါတယ
်2018မှာကျမပျော်ရွှင်စွာနဲ့သတင်းမှန်အချက်လက်မှန်တွေမကြံစီဘဲနဲ့တင်ပြပေးနိုင်ပါစေသတင်းရယူခွင့်သတင်းလွတ်လပ်ခွင့်ကိုတက်ကြွစွာဆောင်ရွက်ပေးနိုင်ပါစေလို့ဆုတောင်းလိုက်ပါတယ
်ဟုတ်ကဲ့တော်ရရှင်ဒီအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်เนาะအခုတော့အနောက်တိုင်းဒေလီတပုတ်နဲ့တော်ရရှင်ကိုကြားဖြတ်ပြီးတော့ဖြောပြပေးကြပါလိမ့်အကောင်းဆုံးတပုတ်ထဲတေးတပြား official single chart မှာသတင်း6ပတ်ဇက်တိုင်နံပါတ်1ကိုချိန်နေတဲ့သတင်းလေးပဲဖြစ်ပါတယ် Billboard Hot 100စီးရင်မှာလည်းနံပါတ်1နေရာကိုယူထားတဲ့သတင်းမှာ Ed Sheeran ရဲ့ Perfect ဆိုတဲ့သတင်းက2019ခုနှစ်မှာထွက်တဲ့ Ed Sheeran ရဲ့တတိယမြောက်တေးတပြားတွေကဖြစ်ပါတယ်ဒီဇင်ဘာလမှာပဲ UK တပုတ်ထဲတေးစင်းနဲ့ Billboard Hot 100စီးရင်ကိုဝင်ခဲ့ပါတယ်။နိုင်ငံပေါင်း16နိုင်ငံမှာနံပါတ်1နေရာကိုရောက်ပြီးတော့သူ့ရဲ့တယောက်ထဲသချင်းကို American ကနာမည်ကျော် Beyonce နဲ့တွဲပြီးတော့2019ဒီဇင်ဘာလမှာဇုံတွဲသချင်းဖြစ်နေထပ်ပြီးတော့ထုတ်လိုက်ပါတယ်။အဲ့မှာ Britain နိုင်ငံ2019ခုနှစ်ရဲ့အကောင်းဆုံး Christmas တေးစင်းမှာနံပါတ်1ချိတ်ပြန်တာပါ။Ed Sheeran ကဒီလောက်တောင်မှာနာမည်ကျော်နေတဲ့သူ့ရဲ့သချင်းကိုတရက်ထဲနဲ့အပြီးရေးဆက်ခဲ့တယ်လို့ဆိုပါတယ်။သူ Ibiza မှာနေတဲ့တငယ်ချင်းဖြစ်တဲ့ Britain အဆိုတော့ James Blunt ကိုတွားလဲပြီးတော့တရက်မှာတော့မနေ့6နာရီကြီးတချင်းတစ်ပုတ်ကိုအတူတူနားထောင်ပြီးတော့ဖက်နဲ့မပါချဲ့အိမ်မပါနဲ့သူတို့တွေမျက်ခင်းထဲမှာဒီတချင်းနဲ့ကပြစ်ချပါတယ်တဲ့အဲ့ဒီတချင်းကိုနားထောင်ရင်းနဲ့သူတချင်းတစ်ပုတ်ရေးဆက်ဖို့စိတ်ကူးပေါက်သွားပါတယ်အဲ့ဒီမှာတင်ပြေးပြီးတော့တချင်းရေးလိုက်တာတရက်ထဲနဲ့တချင်းတစ်ပုတ်လုံးပြီးသွားတယ်လို့ Ed Sheeran ကပြောထားတာပါအဲ့တဲ့ချင်းကိုသူကိုယ်တိုင်ပဲထုတ်လုပ်တာဖြစ်ပါတယ်တိခတ်မှုအပိုင်းမှာတော့သူ့ရဲ့ညီဖြစ်တဲ့ Matthew Sheeran ကဝိုင်းပြီးတော့လုပ်ပေးထားပါတယ်သူ့ရဲ့အဖွာမတေကင်းကဖြစ်စေခြင်းနဲ့ဆန္ဒလေးဖြစ်တဲ့သူ့ညီကိုနေရာအမှုပညာအလုပ်ကိုလက်တွဲပြီးတော့လုပ်စေခြင်းနဲ့ဆိုတဲ့ဆန္ဒကိုသူတို့အကောင့်ထဲပို့လိုက်တာပဲဖြစ်ပါတယ်အခုလောလောဆယ် Billboard Hot 100စီးရင်မှာအကောင်းဆုံးနံပါတ်1တေးနေရာကိုသတင်းသုံးပတ်စက်တိုက်ယူထားတဲ့ Ed Sheeran နဲ့ Beyonce ရဲ့ Perfect ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ပါအောင်နော
် I found a loveFor me, well, darling, just dive right in and follow my lead. Well, I found a girl, beautiful and sweet. Well, I never knew you were the someone waiting for me. 'Cause we were just kids when we fell in.Not knowing what it was, I will not give you up this time. Well, darling, just kiss me slow. Your heart is all I own, and in your eyes, you're holding mine. Baby, I'mBetween my arms, barefoot on the grass, well, listening to our favorite song. When you said you looked a mess, I whispered underneath my breath, but you heard it, darling. You look perfect tonight.Found a man stronger than anyone I know. He shares my dreams. I hope that someday we'll share our home. I found love to carry more than just my secrets, to carry love, to carry children of our own.We are still kids, but we're so in love, fighting against all odds. I know we'll be alright this time. Darling, just hold my hand. future in your eyes. Well, baby, I'm dancing in the dark with you between my arms, barefoot on the grass, while listening to our favorite song. When I saw you in that dress, looking so beautiful, I don't deserve this. Darling, you look perfect tonight.
Ed Sheeran and Beyoncé did so tight, perfect so that the singer now sing it. I love you. My dear, it's a rush in it. You don't deal with it.မြန်မာတချင်းလေးတပုံးနဲ့လည်းနောက်ပိုင်းမှာဖြောပြပေးသွားဖို့ရှိပါတယ်ရှင်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးပြောပြပေးသွားခြင်းပါတယ်။ပထမအဦးဆုံးဒီစက်သွန်ဆိုင်တောင်သူတွေဒုက္ခများနေရပါတယ်ဆိုတဲ့တော်ရရှင်ရဲ့စာတွေကိုပြောပြပေးခြင်းပါတယ်။တန်ထိုက်ဝေဆိုတဲ့တော်ရရှင်တရက်ကတော့မကွေးတိုင်းဒေသကြီးပခုတ်ခုခရိုင်ပေါင်းမြို့နယ်အတွင်းစက်သွန်ဆိုင်တောင်သူတွေမိုးများပြီးတော့စက်သွန်ကင်းနေစိတ်ရေတိုးလာပြီးရင်းနှီးမြှုပ်လျက်ရှိပါတယ်ဆိုပြီးတော့ရေးလာပါတယ်ရှင်။နောက်ထပ်သောရရှင်တယောက်ကလည်းစက်သွန်ဆိုင်တောင်သူတွေဒုက္ခရောက်နေပါတယ်ဆိုပြီးတော့သူရဲ့ဓာတ်ပုံနဲ့တကွာအဲ့သူတို့ရေကြီးနေတဲ့ပုံတွေကိုပေးပို့လာပြီးတော့အခုလိုစာရေးပြီးတော့အကူအညီပေးနိုင်ရင်ပေးကြပါဆိုပြီးတော့ရင်ဖွင့်လာပါတယ
်မကွေးတိုင်းဒေသကြီးပခုတ်ကူခရိုင်ပေါ့မြို့နယ်ရောချောင်းဘေးတစ်လျှောက်မှာစက်သွန်ဆိုင်ခင်းနေရင်းနှီးမြုပ်နေပါတယ်ရောချောင်းရေကလည်းတဖြည်းဖြည်းနဲ့မြင့်တက်နေတာပါရေကျသွားရင်လည်းစက်သွန်ဆိုင်တောင်သူတွေပြန်လဲစိုက်ပြိုးဖို့ငွေကြေးအကူအညီပေးနိုင်တဲ့အဖွဲ့အစည်းများအကူအညီပေးနိုင်ပါရန်တင်ပြပါရစေ
။ဟုတ်ကဲ့ဒီသောရရှင်တွေကဒီမခွေးတိုင်းကဒီကြက်သွန်ဆိုင်ခင်းနေရေမြုပ်ပြီးတော့ဒုက္ခရောက်ရပါတယ်ဆိုတော့ရေးလာလို့တိုက်တိုက်ဆိုင်ဆိုင်မှာပဲကျမတို့မြန်မာတခွင်အစီအစဉ်မှာတင်ဆက်ပေးသွားတဲ့သတင်းတစ်ပုဒ်ကိုခုနကလည်းကြားလိုက်ရမယ်ထင်ပါတယ်နော်။ဒီမြန်မာနိုင်ငံကကြက်သွန်ဆိုင်တောင်သူတွေနောက်ပြီးတော့အာလူဆိုင်တောင်သူတွေအတွက်ဒီစိုက်ပျိုးရေးကုန်ကြစည်တင်များတဲ့အတွက်ကြောင့်မလို့မြန်မာပြည်တွင်းမှာထွက်တဲ့ကြက်သွန်တွေအာလူတွေကဈေးကြီးမြင့်ပြီးတော့အဝယ်မလိုက်ဖက်နဲ့တဖက်နိုင်ငံတရုတ်နိုင်ငံကတင်သွင်းတဲ့ကြက်သွန်တွေအာလူတွေကအဝယ်လိုက်နေတဲ့အတွက်ကြောင့်မလို့ကြက်သွန်အာလူတောင်သူတွေတွက်ချေမကိုက်ဖက်နဲ့ဒီစီးပွားရေးလေပတ်ဖို့အတွက်အခက်အခဲဖြစ်နေရပါတယ်အစိုးရနဲ့သက်ဆိုင်ရာအဖွဲ့အစည်းတွေအကူအညီပေးကြပါဆိုပြီးကုနာရောကအစီအစဉ်မှာကြက်သွန်ဆိုင်တောင်သူတွေကပြောသွားကြပါတယ်အခုဟာရေးကြီးပြန်နေဆိုတော့ဒီနှစ်ကြက်သွန်တွေလည်းအထွက်နည်းနိုင်ပြီးတော့ပြည်တွင်းပြည်ကြက်သွန်စီတွေလည်းပို့ပြီးတော့မြင့်နိုင်တဲ့အတွက်ကြောင့်မလို့သတင်းကောင်းတော့မဟုတ်လာပါဘူးနော်သောရရှင်တွေရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှလည်းရက်ချင်ပါတယ်မွေးနေ့မြစ်တာဒေးလက်ဆောင်တောင်းလာတဲ့သောရရှင်တွေရဲ့စာတွေကိုလည်းနောက်ပိုင်းမှာဖတ်ပြဦးမှာဖြစ်ပါတယ်နော်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေးလက်ဆောင်ကနေမှဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American သံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးစာရိတ်တက်အမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bambis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သတို့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပြီးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။မြန်မာတချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုံနဲ့ဖြောပြပေးမှာဖြစ်ပါတယ်။မွေးနေ့မြစ်တာတေးလက်ဆောင်ပါတဲ့သူလည်းရှိပါတယ်။ဖြူမြွနဲ့ဝဲကြီးကျေးရွာမှာနေတဲ့တာလီကောင်းရန်ခန့်အတွက်ပါဆိုပြီးတော့မွေးနေ့လက်ဆောင်သချင်းတောင်းခြင်းလို့ပါတဲ့ဖေဖေကိုသက်ဝေအောင်နဲ့မေမေမတ်အီမွန်တို့ပါ။ကိုသက်ဝေနဲ့မတ်အီမွန်တေးတောင်းလာတဲ့အီးမေးလ်ထဲမှာတေးသချင်းနာမည်ရေးလာပေမဲ့လည်းအကွက်အတုံးလေးတွေပဲပေါ်နေပြီးတော့ကျမပုံစံမျိုးစုံနဲ့ဖတ်ဖို့စူးစမ်းပေမဲ့လည်းဖတ်လို့မရတဲ့အတွက်ကြောင့်မလို့ပါသချင်းတောင်းလဲဆိုတာမြင်လို့မရပါဘူးနော်။ဒါကြောင့်မလို့ကျမဒီတားလင်းကောင်းရံခန့်အတွက်မြစ်တာဒေးလက်ဆောင်တို့ရွေးချယ်ပြီးတော့ပဲထုတ်လွှင့်ပေးကြပါရစေ။ဒီရောင်မို့တည်ဆူထားတဲ့ပုံမြင်လေးဆိုတဲ့သချင်းကိုမွေးနေ့ဒေးလက်ဆောင်တောင်းသူတွေရောနောက်ပြီးတော့မွေးနေ့ရှင်ကူကောင်းရံခန့်ပြီးတော့ VOA တိချစ်တော်ရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်နော်။
ဒါဆံပြရဲ
ပါပဲ
Gaate chichare chitna ushiliye Dene ro Chwe me maye nao kwe Maya te nyare Song o mo ga jo re re Me na mi yo ko song toa ke Gu mao ma pe lao ke Ho we la me e pyo de ve Che re le po le ja re Le mo na yo la je ve Mo me nga te la ve re Damaya loka le kwa itiku be kwe Aso me, achim nyare me nange Le sam ye nango Saka, shabwe ze che me Aange tolo chie Ngo da pita ye Ho we la me we le je me Jere le po le jare
ဘောကောက်ကြည့်ရုပ်မာတဲ့စုံဦးကြီးနဲ့ချစ်သူပေါ်မြတ်တာကြီးမာတဲ့မင်းသားလေးတို့တွေ့ဆုံကြတဲ့အခါ
ဒီရမိုတီဆိုထားတဲ့ပုံမြင်လေးဆိုတဲ့သတင်းဖြစ်ပါလေရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒီသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဒီရေဒီယိုမှာ Facebook စာမျက်နှာမှာတိုက်ရိုက်နှာစင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုကျမတို့ရဲ့ VOA Internet စာမျက်နှာပေါ်မှာလည်းနှာစင်နိုင်အောင်စီစဉ်ပေးထားပါတယ်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်ပြီးအားလုံးရှင်လန်းချမ်းမြေကြပါမယ်။ Go so
showing us showing us visa ရှင်ပြိုင်တဲ့တိုင်ပွဲအပြင်းဆုံး
မြန်မာပြည်မှာပေးစာများအစီအစဉ်ကိုမအေးတနာကျော်တင်ဆက်သွားတာပါရှင်ဒီအစီအစဉ်ကိုအခုလိုတနင်္ဂနွေနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးတော့ပြန်လည်ထုတ်လွှင့်ချက်တွေကိုတော့တနင်္လာနေ့မနေ့ပိုင်းမှာနားဆင်နိုင်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ထူးခြားစာများသတင်းများကဏ္ဍပါဒီကနေ့တင်ဆက်မယ့်အစီအစဉ်မှာတော့ထိုင်းဝန်ကြီးချုပ်ကိုစားသတင်းထောက်တွေရဲ့မေးခွန်းတွေကိုဖြေပေးမယ့်အယုတ်လက်တန်းဒီကိုစက္ကန့်ပိုင်းအတွင်းအပြီးဆိုးဝေးတိုင်းတက်ဆက်ဒီလိုကဘာတော်ထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့ရှာဖောင်းတို့ကပြောပြထားပါတယ်
ထိုင်းနိုင်ငံဝန်ကြီးချုပ်ပရယုချာအိုချန်သတင်းနောက်တွေရဲ့မေးခွန်းကိုရှောင်ရှားတဲ့နောက်ဆုံးနေ့လေးကိုတင်ပြလိုက်ပါရစေ။အဲ့ဒါကတော့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ဟာသူ့ရဲ့ပုံတူဆက်ကူကဗျာကြီးယူလာပြီးဒီလူကိုမေးပါလို့ပြောပြီးထွက်သွားတဲ့နီးပါ။ထိုင်းနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ကလေးများနဲ့အခမ်းအနားမှာအခုလိုလှုပ်သွားခဲ့တာပါ။ထိုင်းနိုင်ငံဟာအခုနှစ်ပိုင်းတွေအတွင်းဘီရင်စနစ်ကိုဝေဖန်မှုတွေအတွက်ထောင်ဒဏ်အပြစ်ပေးမှုတွေတိုးလာတယ်လို့အစိုးရကလည်းနိုင်ငံရေးလှုပ်ရှားမှုတွေကိုကန့်သတ်တာတွေတိုးလာနေတာပါ။ထိုင်းဝန်ကြီးချုပ်ပရယုတ်ဟာသတင်းတောက်တယောက်ကိုငပြောခွန်နဲ့ပြစ်ပေါက်ဖူးပြီးတော့သတင်းတောက်တွေကိုလည်းတပ်ပစ်လို့ရတယ်လို့ချင်းချောက်ပြောဆိုဖူးပါတယ်။အခုလိုပုံတူဆက်ကူအယုတ်ထားပြီးတဲ့နောက်မှာတော့သတင်းတောက်တွေထဲကတချို့ရေရေမောမောနဲ့သူ့ရဲ့ပုံတူနဲ့ဓာတ်ပုံတွေတွဲရိုက်တာတွေရှိခဲ့ပါတယ်ရှင
်။အင်ဒိုနီးရှားတလေးဆန်ထိန်းသိမ်းဆောက်ရှောက်ရေးအရာရှိတွေရဲ့အလုပ်ထဲမှာကြမ်းကြမ်းမှန်မှန်အလုပ်တစ်ခုကိုတင်ပြပါမယ်။မော်တော်ဆိုင်ကယ်တာယာခွင်လေဘေးမှာဆွတ်မိပြီးဒုက္ခရောက်နေတဲ့မိချောင်းတကောင်ကိုလိုက်ရှာပြီးအချိန်မီကယ်တင်ရတဲ့အလုပ်လည်းပါပါတယ်။နိုင်ငံအလဲပိုင်းဆူလာဝေစီကျွန်းမြို့တော်ပလူးမြို့မြစ်ထဲမှာတာယာခွင်လေဘေးဆွတ်မိပြီးဒုက္ခရောက်နေတဲ့မိချောင်းတကောင်ကို2016ခုနှစ်လောက်ခရဲကတွေ့ခဲ့ကြတာပါ။အခုနောက်ဆုံးရိုက်ကူးရခဲ့တဲ့ဗီဒီယိုမှာဆိုရင်မိချောင်းဟာအသက်ရှူချက်ပြီးလေကိုခက်ခက်ခဲခဲရှူနေရတာကြောင့်တဖြည်းဖြည်းတိတ်သွားမှဆိုးရိမ်ပြီးလိုက်ရှာနေရတာပါ။ဒီမိချောင်းကိုအိမ်မွေးတိရိစ္ဆာန်အဖြစ်မွေးဖို့တရားဝင်နဲ့ဖမ်းရင်လွတ်သွားတာကနေအခုလိုဖြစ်နေတာလို့ထိမ့်သိမ့်ကယ်ဆယ်ရေးအရာရှိတွေကပြောပါတယ်။မေးစေးသုံးပြီးဖမ်းရင်လည်းမိချောင်းဟာဈေးအာနိသင်မတက်ရောက်ခင် ရင်ထဲမှာတခြားမိချောင်းတွေနဲ့ရောပြီးတော့ပျောက်သွားမှဆိုးတဲ့အတွက်ရေကြချိန်မှာမှတန်လောင်ကြိုင်တွေသုံးပြီးဖမ်းဖို့တရားခွင်းတွေဖယ်ပေးဖို့သူတို့ကစီစဉ်တာပ
ါအမေရိကန်ပြည်ထောင်စုလတ်စ်ဗေဂတ်စ်မြို့မှာလုပ်နေတဲ့လူသုံးကုန်electronic ပစ္စည်း CES ပြပွဲမှာပြသထားတဲ့ digital လက်သေးဆိုးတဲ့ set တွေဟာအသေးစိတ်ပုံတွေကိုစက္ကန့်ပိုင်းအတွင်းဆိုးပေးနိုင်ပါတယ်။တရုတ်နိုင်ငံအခြေစိုက် O2 လက်သေးဆိုးဆေးကုမ္ပဏီကထုတ်လုပ်တဲ့ smart လက်သေးဆိုး set တစ်ခုဖြစ်ပါတယ်။အသုံးပြုသူကကိုယ်ကြိုက်တဲ့ပုံစံဒီဇိုင်းကိုရွေးလက်သေးပေါ်မှာဆေးချေတစ်မျိုးကိုလိမ်နောက်ပြီးဆက်ထက်ကိုလက်ချောင်းလေးထည့်လိုက်တာနဲ့ဆက်ကသူ့ဘာသာသူဆေးချေပေးတာဖြစ်ပါတယ်။ဆက်ထက်မှာဒီဇိုင်းပေါင်း1000ကျော်ရှိပြီးတော့ကိုယ်ဘာသာကိုလိုချင်တဲ့ပုံကိုလည်း smartphone app ကိုတုံးပြီးဆေးချေခိုင်းလို့ရပါတယ်။ဥပမာ selfie လိုမျိုးကိုယ့်တက်ပုံကိုလက်သေးမှာဆိုးနိုင်တာပါ။ဆိုင်တွေမှာလက်သေးသွားဆိုးရင်နှစ်နာရီသုံးနာရီကြာတတ်ပြီးအခုလိုဆက်နဲ့ဆိုးရင်တော့လက်တစ်ချောင်းကိုစက္ကန့်30လောက်ပဲကြာတာပါ။ထ
ူးခြားဆမ်းများတဲ့များအပတ်စဉ်ကဏ္ဍကိုကိုငင်းချမ်းနဲ့ရှာဖုံတို့ကတင်ဆက်သွားတာဖြစ်ပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်တွေကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တို့နားဆင်လို့ရတဲ့တေးတချင်တွေတောင်းလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရတော့ VOA မြန်မာပိုင်းအစီအစဉ်စာရိုက်တင်တာအမှတ် 855 ပို့ဟုစာတိုက်ကြီးရန်ကုန်မြို့ကိုစာရိုက်တာပေးပို့နိုင်ပါတယ်။ခုတော့ကြန့်ရှိတဲ့အချိန်တွင်တောင်းဆုံရတဲ့တင်အချင်းချုပ်ကိုမှတင်ငင်ထိုက်ကပြောပြပေးပါဦး။
အမေရိကန်ပြည်ထောင်စုကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့သူတွေကိုဌာနေပြန်ဖို့မဲ့အရေးကနေကာကွယ်ပေးထားတဲ့ဒါကားလို့အတူကောက်ခေါ်တဲ့အစီအစဉ်ညီကုန်းချုပ်သွားနိုင်ခြင်းရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မှအခိုင်အမာပြောဆိုလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအတိုက်ခံဒီမိုကရက်တစ်ဘက်ကတွေ့ဆုံဆွေးနွေးလို့စိတ်မရှိဘူးဆိုပြီးတော့လည်းသမ္မတကပြောပါတယ်။တချိန်တည်းမှာပဲဓာကာအစည်းအဝေးကိုအခုနှစ်ကုန်မှဆုံးသက်ဖို့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုတော့အမေရိကန်တရားသူကြီးတဦးကပြီးခဲ့တဲ့သတင်းပတ်မှာယာယီတမ်းမြစ်ထားတာပါအမေရိကန်ပြည်ထောင်စုတွင်းကိုကလေးဘဝမှာတရားမဝင်ရောက်ရှိလာတဲ့တိတ်နေချီတဲ့လူတွေကိုကာကွယ်ပေးထားတဲ့ဓာကာအစည်းအဝေးရအဲ့ဒီအကာအကွယ်ပေးမှုတွေကိုတက်တန်းတိုးလျှောက်ထားချက်တွေကိုဆက်ပြီးတော့လက်ခံသွားမှာဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကမနေ့စနေနေ့မှာပြောကြားထားပါတယ်တူနီရှားနိုင်ငံရဲ့လူမှုရေးနဲ့စီးပွားရေးကိစ္စတွေအပေါ်မကျေနပ်မှုတွေကြောင့်မြို့တော်တူနီအပါအဝင်နိုင်ငံတစ်ဝန်းမှာသတင်းတစ်ဖက်ကြားဆန္ဒပြပွဲတွေပေါ်ပေါက်နေတာမှာဒီကနေ့တင်းနှင်းကနေနေ့မှာဆက်ပြီးဆန္ဒပြကြဖို့တမကရီနဲ့နိုင်ငံရေးပါတီတွေကလှုံ့ဆော်နေကြပါတယ်။နိုင်ငံအာဏာကို23နှစ်ကြာရယူခဲ့တဲ့သမ္မတဆိုင်အယ်အဘီဒိုင်းဘင်အာလီကိုဖျောက်ချနိုင်ခဲ့တဲ့တူနီရှားနိုင်ငံရဲ့အာရပ်နေဦးတော်လန်ရေးကဒီနေ့တင်းနှင်းကနေနေ့မှာ9နှစ်ပြည်တာလည်းဖြစ်ပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီကသူ့အနေနဲ့သမ္မတသက်တမ်း6နှစ်ကိုထပ်တိုးသွားဖို့စိတ်ဝင်စားသလို7နှစ်မှာကျင်းပတဲ့ရွေးကောက်ပွဲတွေကိုဖျက်သိမ်းသွားဖို့လည်းစိတ်ဝင်စားဘူးလို့ပြောဆိုလိုက်ပါတယ်ရှင်
။တရင်ချင်းချက်ကောင်မတင်ငင်ထိုက်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရင်မကမဆုံမဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Void Tech Zone ရဖြစ်ပါတယ်။ PO American အတန်မနေ့ဖက်အစီအစဉ်တွေကတော့မြန်မာစံတော်ချိန်မနေ့6နာရီခွဲနဲ့9နာရီခွဲတိလိုင်းဒိုမီတာ32 kHz 933 9လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမာရှင်လန်းပါစေရှင်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington.